ဖပွန်ခိုင်ဘူးတုံမြို့နယ်နဲ့ညောင်လေးပင်ခိုင်တွေထဲမှာ drone တွေနဲ့ဘုံကျဲတိုက်ခိုက်မှုတွေကြောင့်အရက်သားသေဆုံးမှုတွေရှိနေတယ်လို့ခရင်မျိုးသားစီယွန် KNU ကထုတ်ပြန်ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမှပြပို့ထားပါတယ်ဗျာ
ကရင်အမျိုးသားစီယွန်ဖပွန်ခိုင်ဘူးတုံမျိုးနယ်ဒေလော့ပူဆိုတဲ့နေရာကိုစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အော်တိုဘာလ5ရက်နေ့ကအရက်သားပြည်သူ2ဦးသေဆုံးသွားပြီးသေဆုံးသွားသူတွေကတော့အသက်25နှစ်အရွယ်စောဖာနုနဲ့သူ့ရဲ့သမီးဖြစ်သူအသက်3နှစ်အရွယ်နော်မှုနော်တို့သေဆုံးခဲ့ရကြောင်းညောင်လင်းပင်ခရိုင်မုံမျိုးနယ်ရွာသိကျေးရွာဘက်ကိုတော့ drone နဲ့ဘုံသုံးလုံးကျဲချခဲ့ရမှာကျေးရွာနေအသက်55နှစ်အရွယ်ဒေါ်ရင်ထွေးဦးကောင်းထိမှန်တေဆုံးသွားခဲ့ရတယ်ဆိုပြီးကရင်မျိုးသားစီယုံကသတင်းထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီဘက်ကတိုက်ပွဲမရှိဘဲကျေးရွာတွေကိုလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်နေတာဖြစ်ကြောင်းဒီအတွက်အရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်ကြောင်းကိုလည်းကရင်လူခွင့်ရေးအဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကလည်းအခုလိုပြောပါတယ်
ပြည်သူတို့ကောင်းများများကသူတို့ကဒီရင်ဆိုင်ပြည်တော်ပေါ်လကောက်အမိမိရဲ့ရှိရှိပေါ်လကောက်ဒီရာဒီဆဲကိုလည်းဒီပြေးခါရတဲ့ရောက်အောင်လာပြီးရှိတယ်။နောက်ဒီဒီကောင်းတာသမီးပြည်တော်ပါရှိတယ်။ဒီပုံမှာတော့ကဒီဒီချင်းကလောဝါကဒီတကယ်ဒီကောင်းတော့ဒီဆိုင်ရင်းကမျိုးဖြစ်နေတာပေါ့။ဒီလူသူကဟိုသူရဲ့မြေကြီးကကတိနေလို့ရှိတဲ့ပုံမှာဒီလိုပဲတီးလိုက်တော့လိုက်ပေါ့နော်။အဲ
ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာလည်းဒီအပိုင်းတွင်းမှာလေကြောင်းကနေ drone နဲ့ရွာတွေကိုဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကျေးရွာပြည်သူတွေထိခိုက်သေဆုံးတာရှိခဲ့တယ်လို့လည်းမုံဒေသခံတဦးကပြောပါတယ်။အ
များအားထုတ်တဲ့နေရာမကြမကြပဲတစ်ပတ်တစ်ခါတော့၅ရက်တစ်ခါတော့တစ်ခါကျရင်နှစ်ရက်သုံးရက်ဆက်တိုက်အဲလုံးကြီးတဲ့သူပဲထိုင်ထုတ်နေတာပဲ။သူတို့ကတော့ပုံမှန်ပဲသူတို့ကပြည်သူကိုပဲသူတို့အမုန်းထားတာပါ။သူတို့အပြည်ရဲနဲ့ကရင်ယိုသူတို့တိုက်မနိုင်နိုင်ဒီရွာပြည်သူတွေပဲသူတို့အကျိုးထားပြီးတော့ရွာယိုဒုက္ခပေးတာ
။ကြီးရွာတွေတဲကိုလက်နဲ့ကြီးနဲ့ပြစ်ခတ်တာတွေအပြင်ဒေသခံကြေးရွာသားတွေကိုလည်းဖမ်းဆီးခေါ်ဆောင်သွားတာတွေလည်းရှိခဲ့တယ်လို့လည်းမုံမြို့နယ်တဲကပြည်သူတွေကဆိုပါတယ်။အဲ့ဒီဒေသဘက်မှာတော့စစ်ကောင်စီဘက်ကစခန်းတွေလက်လွတ်ဆုံးရှုံးခဲ့ရတာတွေရှိတဲ့အတွက်ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ရင်းဆိုင်တိုက်ပွဲတွေမလုပ်တော့ဘဲဒေသခံပြည်သူတွေရှိရာနေရာကိုပဲဘုံကျဲတိုက်ခိုက်တာလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေ drone တွေနဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်နေတယ်လို့လည်းပြောပြခဲ့ပါတယ်ရှင်။